မြန်မာနိုင်ငံမှာလက်နက်ကင်ပြည်ပကတွေဖြစ်ပွားနေတဲ့ဒေသတွေထဲကတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်၊ကယားပြည်နယ်တွေမှာခရီးရန်ဘာသာဝင်အများစုနေထိုင်ကြပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်တဲ့နေရာတွေကခရီးရန်ဘာသာရေးအဆောက်အုံတွေထဲမှာစစ်တပ်ကညအိတ်တပ်ဆွဲတာဖျားကြောင်းတွေကပစ္စည်းတွေကိုရိုက်ချိုးဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒီလိုအခြေအနေတွေကြောင့်ဖျားကြောင်းကိုတွားရောက်တရဲတဲ့သူမရှိတော့ဘူးလို့ချင်းပြည်နယ်ကခရီးရန်ဘာသာဝင်တဦးကပြောပါတယ်
ဟိုအရင်ကဆိုရင်ဟာခါဖန်တလန်ပဲစစ်ကြောင်းတက်လာတဲ့ချိန်မှာသူတို့ဖျားကြောင်းတွေမှာသူတို့အိတ်တယ်ပြီးတော့သူတို့ကဟိုတော်ကားတာပေါ့ဘုရားကျောင်းရအတုံးဆောင်တွေတချို့ဆိုရင်ဘုရားကျောင်းနေမိရှုတယ်တချို့ဆိုရင်တော့သူတို့ရိုက်ခွေးတယ်ဘုရားကျောင်းပစ္စည်းတွေအကုန်လုံးဖျက်ဆီးတယ်အဲ့လိုမျိုးတွေများတာပေါ့နော်တချို့ဆိုရင်တော့အကုန်လုံးဖျက်ဆီးတယ်ဆိုတော့ဘုရားကျောင်းတက်မယ်နေရတယ်မရှိဘူးနော
်ခရီးရန်ဘာသာဝင်တွေအနေနဲ့ဗုဒ္ဓဟူးနေ့စနေနေ့နဲ့တနင်္ဂနွေနေ့ညဘက်တွေမှာဘုရားကျောင်းသွားဝတ်ပြုလေရှိတဲ့အပြင်တနင်္ဂနွေနေ့ဆိုရင်မနက်ပိုင်းမှာပါဘုရားကျောင်းမှာလူစုပြီးပုံမှန်ဝတ်ပြုဆူတောင်းကြတယ်လို့ပြောပါတယ်ဒါပေမဲ့လက်ရှိအခြေအနေမှာဘာသာရေးအခမ်းအနားတွေဖျားကြောင်းမှာဝိပုဒ္ဓတွေကိုမလုံနိုင်ပဲတိုက်ပွဲကြောင်ထွက်ပြေးနေရတယ်လို့ချင်းပြည်နယ်မတူပီမြို့ကဒေသခံတဦးကပြောပါတယ်
ဘာသာရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ခုတိုက်ပွဲနေတဲ့အချိန်ကာလအတွင်းမှာဆိုတော့အဲ့လိုမျိုးစူဝေးနိုင်တယ်ဘောနော်ဖျားကြောင်မှာတော့မစူဝေးနိုင်ဘူးဒါပေမဲ့အိမ်မှာတော့အတက်နိုင်ဆုံးကျွန်တော်တို့ဖျားရန်ဆိုတော့အတက်နိုင်ဆုံးကျွန်တော်သူစီပြီးတော့ရအောင်ရှိခိုးနိုင်တယ်ဗျနော်ဒါပေမဲ့တိုက်ပွဲအဲ့လိုချင်းချင်းဆိုးလာရင်တော့မလုံနိုင်ဘူးအဲ့လိုမျိုးတော်တယ်တောင်းတယ်မှာပဲကျွန်တော်တို့ကြီးနေတယ်အခက်ခဲတွေလည်းအများကြီးကြုံတွေ့ရတယ
်ကြားပြည်နယ်ဒီမော့ဆိုမြို့နယ်ဒေသခံတဦးကတော့ဘာသာရေးဝတ်ပြုဆူတောင်းမှုတွေမလုံနိုင်တဲ့အခြေအနေတွေကြောင့်အများကြီးနစ်နာဆုံးရှုံးနေတယ်လို့ပြောပါတယ
်တိုက်ပွဲတွေကြောင့်တော့အများစုကဒီကျွန်တော်တို့ဒီခရစ်ယာန်ရဲ့ဘာသာရေးအဆောက်အဦတွေပစ်သီးတာပုံများတာပေါ့နော်အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကတိုက်ပွဲတွေကြောင့်ကျွန်တော်တို့ဒီပူပြူကူးကွက်ခြင်းမှလည်းကျွန်တော်တို့အများကြီးဆုံးရှုံးတယ်နောက်ကျွန်တော်တို့ကအသိန်းတော်ဟိုရှိကြတယ်လေကျွန်တော်တို့ဒီစုပြီးတော့နေထိုင်လို့လည်းမရတော့တယ်လို့စုပြီးတော့ဖြန့်ရှိခိုးတာတွေဝူပြူတာတွေလုပ်ဖို့လည်းမရှိတော့အဆင်မပြေတော့ဘူးပေါ့နော်
စစ်ကောင်စီကခရီးရန်ဖျားကြောင်းတွေအပေါ်တိုက်ခိုက်တာတွေလည်းရှိနေတာမို့ဘာသာရေးလွတ်လပ်ခွင့်တွေလူအခွင့်ရေးလွတ်လပ်ခွင့်တွေအများဆုံးရရှိစေခြင်းတယ်လို့ခရီးရန်ဘာသာရေးခေါင်းဆောင်တဦးကပြောပါတယ
်တချို့ဖျားကြောင်းဆိုရင်တပည့်လူရှေ့မှာလှုပ်ဆူအောင်အပဟောင်းလောင်းတွေဖြစ်အောင်ဖျားကြောင်းထဲမှာလာသူ့ပြည်မနေရအောင်ဆိုရင်ထိတ်ထောက်ခံရတာပေါ့နော်လက်နဲ့ကြည့်နေချူထားတာတော့ဥပမာကျွန်တော်တို့ဒီမော့စ်မြို့နယ်ကတော့ငါသာကက်သလစ်ဖျားကြောင်းဆိုရင်အရှင်းမြတ်နာစာမှာလက်နဲ့ကြည့်နေချူထားတာဒီအဲ့လိုမျိုးတွေပေါ့နော်ဆိုတော့တော်တော်လေးအဝမ်းနဲ့ပြန်ဆောင်းပါလေလို့ဆိုတော့ဒါတွေကပါတာရဲ့အဆောက်အဦတွေမလို့ရှင်းနေဟာတွေလုပ်တဲ့အခါမှာတကယ်လေဒီပါတာရင်းမှာသူထောက်ခံရတယ်နောက်ပြီးတော့မှတဲ့အချိန်မှာကျွန်တော်တို့တကယ်ဖြစ်မှလည်းဘာသာရေးဒီကဖြေရမလဲဆိုတာဆိုတော့အများဆုံးရချင်းလေသူသင်ကြည့်ရောဘာသာရေးသင်ကြည့်ရောပေါ့နော်
စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ကြားပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အဦတွေပျက်စီးနေတယ်လို့ချင်းပြည်နယ်ထဲမှာလည်းဩဂုတ်လကစလို့လက်ရှိအချိန်အထိခရစ်ယာန်ဘုရားကျောင်း22ခုထက်မနည်းပျက်စီးခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဇာအုပ်က VOA ကိုပြောထားပါဗျာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အမေရိကန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ပွဲမှာနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကနိုဝင်ဘာလ18ရက်နေ့ကပဲပြောကြားခဲ့ပါတယ်ခင်ဗျာ